အမေရိကန်သမ္မတရွေးကောက်ပွဲအတွက်လွန်ခဲ့တဲ့ဩဂုတ်လကကျင်းပခဲ့တဲ့ဒီမိုကရက်ပါတီညီလာခံကိုတရုတ်ကွန်မြူနစ်ပါတီကိုယ်စားလှယ်အဖွဲ့လေ့လာသူအဖြစ်တက်ရောက်ပါတယ်။ဒါကိုကြည့်ရင်အမေရိကန်နိုင်ငံရေးကိုတရုတ်ကဘယ်လောက်စိတ်ဝင်စားတယ်ဆိုတာခန့်မှန်းနိုင်ပါတယ်။ပထမဆုံးအချိန်အမေရိကန်ရွေးကောက်ပွဲမှာတရုတ်ကွန်မြူနစ်ပါတီကပါဝင်ဆင်နွှဲတာပါပဲ။တရုတ်နဲ့ပတ်သက်လာရင်အမေရိကန်သမ္မတတွေမှာသဘောထားအမျိုးမျိုးရှိကြပြီးမယ်။နိုင်ငံစည်းဝေးရေးပူးပေါင်းဆောင်ရွက်မှုကတော့အတော်လေးအရှိန်ရနေပါပြီ။တရုတ်ပြည်ကထုတ်လုပ်တဲ့ကုန်ပစ္စည်းကိုအများဆုံးလက်ခံနေတာအမေရိကန်ပါ။ဒီနှစ်ပထမ6လပိုင်းမှာတရုတ်ပြည်ကကုန်ပစ္စည်းဒေါ်လာ3ပေါင်း3သိန်းကျော်ဘူးအမေရိကန်ကိုတင်ပို့ပါတယ်။မနစ်ကလည်းတရုတ်ကုန်ပစ္စည်းဒေါ်လာ3သိန်းခွင်းဒီပါအမေရိကန်ကိုတင်ပို့ခဲ့ပါတယ်။ဈေးသက်သာတဲ့တရုတ်ပြည်လို့ကုန်ပစ္စည်းဝင်လာတဲ့အတွက်အမေရိကန်စားသုံးသူတွေဒေါ်လာ3,000ဘူးလောက်သက်သာသွားတယ်လို့သိရပါတယ်
။တရုတ်ကလည်းသူ့စီမံတောင်းလို့ပုံနေတဲ့ American Dollar တချို့ကို American မှာပြန်ပြီးယင်းနှိမ့်ညွန့်နှံပါတယ်။ဥပမာ American အစိုးရထုတ်တဲ့ငွေချေးစာချုပ်နဲ့အစိုးရအာမခံတဲ့အပေါင်စာချုပ်ဒေါ်လာတန်ပေါင်းတသန်းဘူးလောက်တရုတ်ကဝယ်ထားပါတယ်။မကြာမီကငွေချေးပြဿနာပေါ်လာလို့ American အစိုးရကကယ်လိုက်ရတဲ့ Fannie Mae နဲ့ Freddie Mac စတဲ့ငွေချေးကုမ္ပဏီတွေမှလည်းတရုတ်ကဒေါ်လာငွေတန်ပေါင်း4သိန်းလောက်ယင်းနှိမ့်ထားပါတယ်။
အမေရိကန်စီးပွားရေးဟာတကမ္ဘာလုံးနဲ့ဆက်သွယ်နေတာမို့အမေရိကန်နဲ့ကုန်သွယ်တဲ့နိုင်ငံတွေကိုရောက်သွားတဲ့ဒေါ်လာငွေပမာဏဟာသန်းပေါင်းသန်းချီနေပါပြီ။ဒီထဲမှာတရုတ်လက်ထက်ဒေါ်လာသန်းပေါင်း2သန်းနီးပါးရောက်နေပါတယ်။အမေရိကန်ရဲ့ပြဿနာဟာတကမ္ဘာလုံးကိုတိခိုက်နိုင်တာမို့ပူးပေါင်းဆောင်ရွက်ဖို့လိုကြောင်းတရုတ်ဝန်ကြီးချုပ်ကပြောသွားပါတယ်။တရုတ်ပို့ကုန်တဝက်နီးပါးကိုအမေရိကန်နဲ့ဥရောပကိုတင်ပို့နေတာမို့တရုတ်အတွက်အရေးကြီးနေတာပါ။ဒါပေမဲ့အမေရိကန်နဲ့တရုတ်ကျင့်သုံးတဲ့နိုင်ငံရေးစနစ်ဟာဆန့်ကျင်ဘက်ဖြစ်နေတာမို့လက်တွဲညီညီလုပ်နိုင်ပါမလားဆိုတာစဉ်းစားစရာဖြစ်နေပါတယ်။တရုတ်အမေရိကန်ကုန်သွယ်ရေးအဆင်ပြေဖို့နဲ့အခြားစီးပွားရေးကိစ္စတွေကိုဆွေးနွေးညှိနှိုင်းဖို့အတွက်နိုင်ငံစီးပွားရေးမဟာဗျူဟာဆွေးနွေးပွဲကို2006ခုနှစ်ဒီဇင်ဘာကလကစပြီးတနည်းနှစ်ကြိမ်ကျင်းပနေပါတယ်။သရုပ်ထအကြိမ်ဆွေးနွေးပွဲကိုလွန်ခဲ့တဲ့ဇွန်လလယ်ကအမေရိကန်နိုင်ငံမေရီလန်ပြည်နယ်မှာကျင်းပပါတယ်။အမေရိကန်နဲ့တရုတ်ဟာအရင်ရှင်ဈေးကွက်စနစ်ကျင့်သုံးတာမျိုးစီးပွားရေးမှာသဟဇာတဖြစ်နိုင်ပေမဲ့နိုင်ငံရေးမှာတော့ဒီမိုကရေစီနဲ့အာဏာရှင်စနစ်ဖြစ်နေတဲ့အတွက်နိုင်ငံဆက်ဆံရေးမှာမကြာခဏပြဿနာပေါ်တတ်ပါတယ်။နိုင်ငံတကာအရေးမှာတရုတ်ဟာကမ္ဘာစံသတ်မှတ်ချက်ကိုယူသေးလေးစားပြီးတာဝန်သိတဲ့နိုင်ငံကြီးလူဆောင်ရွက်တဲ့လူအမေရိကန်ကမြင်ပါတယ်။
ဥပမာမြန်မာနဲ့ဆူဒန်လိုတိုင်းသူပြည်သားကိုရက်ဆက်ညှဉ်းပန်းနေတဲ့နိုင်ငံမျိုးကိုဆက်ဆံရမှာကိုကျိုးစီးပွားကိုကြီးအဓိကမထားပဲနိုင်ငံတကာသဘောထားကိုယုံကြည်လေးစားပြီးတာဝန်သိသည့်ဆောင်ရွက်သင့်တယ်လို့အမေရိကန်ကမြင်ပါတယ်။တရုတ်စီးပွားရေးအဆက်မပြတ်တိုးတက်ဖွံ့ဖြိုးနေဖို့ကိစ္စဟာအင်အားကြီးဒီမိုကရေစီနိုင်ငံတွေပေါ်မှာမူတည်တာမို့ဒီနိုင်ငံတွေကလည်းတရုတ်အပေါ်ဩဇာညောင်းနိုင်ပါတယ်။အပြန်အလှန်မှီခိုနေတဲ့စီးပွားရေးလောကမှာဒီမိုကရေစီနိုင်ငံကအများစုပါ
။ဒီမိုကရေစီကိုအခြေခံတဲ့အနောက်တိုင်းအရင်းရှင်စနစ်နဲ့တပါတီကွန်မြူနစ်အာဏာရှင်စနစ်ကိုအခြေခံတဲ့တရုတ်အရင်းရှင်စနစ်တူရှင်ပြိုင်နေပါတယ်။လွန်ခဲ့တဲ့မေလနှောင်းပိုင်းကတရုတ်အမေရိကန်လူ့အခွင့်အရေးဆွေးနွေးပွဲ9ရက်ကျင်းပခဲ့ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုမှုလွတ်လပ်စွာယုံကြည်ကိုးကွယ်မှုကုလသမဂ္ဂလူ့အခွင့်အရေးဌာနနဲ့ပူးပေါင်းဆောင်ရွက်မှုစတာတွေကိုဆွေးနွေးကြပါတယ်။တရုတ်ပြည်မှာထောင်ချနေတဲ့သတင်းသမားနဲ့အတိုက်ခံတွေကိစ္စကိုအမေရိကန်ဘက်ကတင်ပြပါတယ်။လူ့အခွင့်အရေးကိစ္စမှာအမြင်ချင်းမတူကြတဲ့အတွက်အခုလိုတွေးဆုံဆွေးနွေးတာကိုတိုးတက်မှုလို့ပြောရမလို့ဖြစ်နေပါတယ်။မလိုလားအတ္တစစ်မှုရေးရာပဋိပက္ခကိုရှောင်ချားနိုင်ဖို့နဲ့နိုင်ငံအကြယုံကြည်မှုတိုးပွားပြီးတန်လျာကင်းရှင်းစေဖို့အတွက်လွန်ခဲ့တဲ့ဧပြီလကစပြီးအမေရိကန်နဲ့တရုတ်ကာကွယ်ရေးဌာနတွေဟာတယ်လီဖုန်းဓာတ်ရိုက်ဆက်သွယ်ထားပါတယ်။အခုလိုစီစဉ်ထားတာဟာစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ရရောက်တယ်လို့မြင်ကြပါတယ်။ဒါကြောင့်ဘယ်သူပဲအမေရိကန်သမ္မတဖြစ်ဖြစ်တရုတ်နဲ့အမေရိကန်ဟာဆက်လက်ပူးပေါင်းဆောင်ရွက်ရေးကိုသာအဓိကထားမှာဖြစ်ပါတယ်ခင်ဗျာ။